မနက်ငယ်ဆိုင်ရာအမေရိကန်ဥပဒေမူကြမ်းဘာမာ Act of 2021ကိုအမေရိကန်အောက်လွှတ်တော်ကနေပြီးတော့ဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်။ဒီဥပဒေမူကြမ်းမှာမြန်မာဒီမိုကရေစီရေးကိုကူညီအားပေးဖို့နဲ့အာဏာသိမ်းစစ်ကောင်စီကိုဖိအားပေးဆောင်ရွက်သွားဖို့အချက်တွေပါဝင်ပါတယ်။ဒီမူကြမ်းဥပဒေအတည်ဖြစ်လာဖို့စီးအောင်လုံဆောင်မှုလုပ်ငန်းတွေမှာပါဝင်ခဲ့တဲ့ Maryland ပြည်နယ်ရှင်တိုင်းရင်သားများအဖွဲ့မှအမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကိုကျွန်တော်ကပဲဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေ Burma Act of 2021ကိုဧပြီလ6ရက်နေ့မှာအမေရိကန်အောက်လွှတ်တော်မှာ Democrat နဲ့ Republican ပါတီနှစ်ခုစလုံးကထောက်ခံပြီးအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုပြီးခဲ့တဲ့2020ခုနှစ်အောက်တိုဘာလကစတင်ပြီးအမေရိကန်လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းဥပဒေဖြစ်လာခဲ့ရင်မြမဒီမိုကရေစီအရေးလှုပ်ရှားမှုအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်လို့မြမဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကပြောဆိုပါတယ
်။နိုင်ငံရေးအရာစံတမရေးအရာအထောက်အကူအများကြီးဖြစ်လာမယ်။နံပါတ်၁ကနိုင်ငံချေးဝင်ချက်ဌာနမှာစိတ်ရဖာမဲ့မှာစပီရှယ်ကိုဒီနေတာဆိုတဲ့နေရာအစ်စ်ကိုရှိရမယ်တဲ့အစ်တတော်လေးကောင်းတယ်နောက်တစ်ချက်က accountability ဆိုတာဟာအခုစစ်တပ်ကချုပ်ဖောက်နေတဲ့ဟိုကတော်များများရှိတယ်အဲ့ဒါဟာကိုလည်းဟိုအရေးယူသွားမယ်ဆိုတာပါတယ်ပြီးတော့နောက်တစ်ချက်က humanitarian assistance mutation ဆန်တော့ပတ်မှုပြီးတော့ civil society တို့အတွက်ဆိုပြီးတော့290 million US dollar million ကိုထောက်ပံ့မယ်တဲ့ဆိုတော့တတော်လေးအသက်ဆရာကောင်းတယ
်ဟုတ်ကဲ့ဆိုတော့ဒီဥပဒေမူကြမ်းကိုအတည်ပြုလိုက်ပြီဆိုတော့ဥပဒေမူကြမ်းဥပဒေဖြစ်လာဖို့အတွက်ဘာတွေဆက်လုပ်ရအောင်မလဲခင်ဗျာ
သက်သင်ကြံသေးတယ်နောက်တစ်သင်ကတော့အထက်စွတ်တော်စိလိုက်ကအတည်ပြုဖို့လိုတယ်မယ်လန်ရဲ့စနေတာဘန်ကာဒင်ကလေးဒီဟာကိုပေါင်းသလုပ်လိုက်တယ်ဒါပေမဲ့အခုထိကျွန်တော်တို့ရီပပ်လီကန်စနေတာဖက်ကလေးတယောက်အတောင်မှအခုထိအပြည့်မပြည့်ပါသေးဘူးဒါကြောင့်မို့ဟိုအဓိကကျွန်တော်တို့ဒီအင်ဂျာနာတို့ကျွန်တော်တို့ဗမာပြည်ကလူများတဲ့နေရာဟက်ဆာစ်တို့အိုဟိုင်းယိုတို့များများအက်ဒဗိုကေစီလုပ်ဖို့လိုတယ
်။ချင်းတိုင်းရင်းသားနဲ့မြန်မာနိုင်ငံသားတွေအများအပြားရှိတဲ့မယ်ရီလန်းပြည်နယ်ကအထက်လွှတ်တော်အမတ်ဘန်ကာတင်ကတော့လက်မှတ်ထိုးထားပြီးဖြစ်ပေမဲ့စီးနိတ်လွှတ်တော်နိုင်ငံသားရေးကော်မတီအဖွဲ့ဝင်တူဦးဖြစ်တဲ့အင်ဒီယားနာပြည်နယ်ရီပပ်ဘလစ်ကန်အမတ်ထော်ဒီယန်းကပူးတွဲလက်မှတ်မထိုးသေးတဲ့အတွက်ဆက်လက်တိုက်တွန်းဖို့လိုနေသေးတယ်လို့ဇိုသုံးမွန်ကပြောဆိုပါတယ်။ဒါကြောင့်မြန်မာအများစုရှိတဲ့အိန္ဒိယနာအပါအဝင် Republican အထက်လွှတ်တော်အမတ်တွေကိုစီရင်တိုက်တွန်းကြဖို့သူကလုံ့ဆော်ထားပါတယ်။ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှဒီမိုကရက်အမတ်25ဦးထောက်ခံထားပြီးဖြစ်ပေမဲ့ Republican အမတ်တဦးတယောက်ကမှထောက်ခံခြင်းမရှိသေးတဲ့အတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ဇိုသုံးမွန်ကတိုက်တွန်းခဲ့ပါတယ်။ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ Global Witness အဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်။အခုမြမဥပဒေမူကြမ်း2021မှာအာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ရေနံနဲ့သဘာဝတံဝေလုပ်ငန်းအပါအဝင်ပုံမထိရောက်တဲ့ပိန်းဆို့အရေးယူမှုတွေကိုလှုပ်ဖို့ပါဝင်တယ်လို့မြမဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီ9နှစ်စာအတွက်အမေရိကန်ဒေါ်လာတန်း450ထောက်ပံ့ပေးဖို့ကိုလည်းပါဝင်တယ်လို့ Global Witness အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဥပဒေမူကြမ်းအတည်ပြုလာခဲ့ရင်အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရအပေါ်တိရောက်တဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ရမှာဖြစ်ပါတယ်။ဒါအပြင်မြန်မာအရေးညှိနှိုင်းပူးပေါင်းဆောင်ရွက်ရမယ့်အရာရှိတူဦးကိုလည်းအမေရိကန်အစိုးရကခံထားရမှာဖြစ်တဲ့အတွက်လုပ်ငန်းတွေပုံမထိရောက်မြန်ကြလာမှာဖြစ်ပြီးရိုဟင်ဂျာအပါအဝင်ချင်းပြည်နယ်နဲ့မြန်မာပြည်အနှံ့ကမြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေကျူးလွန်တဲ့ရက်စက်တမ်းတုပ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းအရေးယူဖို့လှုံ့ဆော်နိုင်မှာဖြစ်တယ်လို့မယ်ရီလန်းပြည်နယ်ကချင်းတိုင်းရင်းသားများအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကပြောဆိုခဲ့ပါတယ်